အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့ပြောဆိုထားတာကိုသူ့အနေနဲ့အတန်ဖန်မှတ်တမ်းတင်ထားတာမရှိတဲ့အကြောင်းမနေ့တုန်းကပဲသမ္မတ Donald Trump ကပြောဆိုလိုက်ပါတယ် FBI ကြီးကဲဟောင်းကတော့ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမှာရုရှားကနှောက်ယှက်ခဲ့တဲ့ပုံ FBI ကစုံစမ်းစစ်ဆေးနေရတယ်ကိုထင်းထင်းထင်းထင်းလို့ဖို့သမ္မတကတိုက်တွန်းခဲ့ကြောင်းပြောဆိုထားပြီးသမ္မတ Trump ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါတယ် Electronics နဲ့စောင့်ကြည့်ရတဲ့ကြားပြတ်ထောင်လန်းမှုတွေတရားမဝင်နည်းလမ်းနဲ့သတင်းပေါက်ကြားရတယ်လို့မကြခင်ကတည်းကသတင်းမျိုးစုံထွက်ပေါ်နေချိန်မှာညွှန်ကြားရေးမှူးဟောင်းနဲ့ပြောဆိုခဲ့ရတဲ့နောက်ပတ်သက်လို့မှတ်တမ်းတွေတိတ်ခွေတွေရှိမရှိဆိုတာမသိပေမဲ့သူကိုယ်တိုင်ကတော့ဒီလိုမှတ်တမ်းတင်ထားတာမျိုးမရှိတဲ့အကြောင်း Twitter Internet လူမှုကွန်ရက်မှာသမ္မတ Trump ကပြောဆိုလိုက်တာပါ။ယာရုကဖေရှားခံခဲ့ရတဲ့ FBI ကြီးကဲအောင်နဲ့သမ္မတတို့နှစ်ချိန်တီးတန့်တွေ့ဆုံစကားပြောခဲ့တာကိုမှတ်တမ်းတင်ထားတဲ့စနစ်တစ်ခုအင်ပြီတော်မှာတက်ဆင်ထားသလားဆိုတဲ့မေးခွန်းတွေသတင်းပတ်နဲ့ချီထွက်ပေါ်နေတာတွေဟာလည်းသမ္မတရဲ့မှတ်ချက်ကြောင့်အဆုံးသတ်သွားပါတယ်။သမ္မတအနေနဲ့တီးတန့်စကားပြောခဲ့တာတွေကိုမှတ်တမ်းတွေရှိမရှိရှင်းရှင်းလင်းလင်းပြောဆိုဖို့41ရက်ကြာဘာကြောင့်စောင့်နေရတယ်လဲဆိုတဲ့မေးခွန်းကိုတော့ကစားခွက်တစ်ခွက်အနေနဲ့လုတ်ခဲ့တာဟုတ်မို့သူကိုယ်တိုင်လည်းမသိဘူးဆိုပြီးအင်ပြီတော်လက်ထောက်ပြောခွင့်ရဆာရာဟက်ကဘီစန်ဒါစ်ကဖြေချခဲ့တာပါ။သတင်းသမားတွေမင်းနေတဲ့မေးခွန်းကိုသမ္မတကအဖြေပေးလိုက်တာသာဖြစ်တယ်လို့လည်းသမ္မတရဲ့ Twitter မှတ်ချက်ထွက်ပေါ်လာပြီးတဲ့နောက်တွင်တွေ့ဆုံရင်မှာပြောခွင့်ရကတုံ့ပြန်ခဲ့ပါတယ်။မနေ့ကသမ္မတရဲ့ Twitter Match တွေထဲမှာတော့ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုနဲ့ပတ်သက်လို့အခြေတင်ဖြစ်နေရတာတွေပုံမူကြီးထွားလာပါတယ်။သမ္မတရွေးကောက်ပွဲစီရင်ကာလအတွင်း Democrat Party အမျိုးသားကော်မတီရဲ့အီးမေးလ်တွေကိုဖောက်ထွင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကတကယ်ကိုအလိမ်ညာတက်တက်သာဖြစ်ကြောင်းလဲသမ္မတက Twitter မှာရေးသားပြောဆိုခဲ့တာပါ။